ဣရန်နိုင်ငံကအကျဉ်းသားတွေကိုကနေဒါနဲ့ဥရောပနိုင်ငံတွေရဲ့လွှတ်တော်မှတ်တွေကကူညီကြမယ်လို့ကမကထပြုအာမခံပေးလိုက်ကြပါတယ်ဒီလိုကူညီဖို့အာမခံချက်ပေးလိုက်တာဟာဣရန်သံအမတ်တွေနဲ့ဆက်သွယ်ဆက်ဆံတဲ့အခါမှာလွှတ်တော်အမတ်တွေကသူတို့ရဲ့နိုင်ငံရေးဩဇာကိုအသုံးပြုလိုက်ကြတဲ့သဘောဖြစ်ပါတယ်ဣရန်နိုင်ငံရဲ့အကျဉ်းသားတယောက်ချင်းစီရဲ့ဒုက္ခကိုတခြားနိုင်ငံရေးသမားတွေနဲ့လူခွင့်ရေးအဖွဲ့အစည်းတွေကအာယုံစိုက်လာကြအောင်လဲလှုပ်လိုက်တာဖြစ်ပါတယ်အခုလိုတယောက်ချင်းပေါ်နိုင်ငံတကာကအာယုံစိုက်လာကြခြင်းအပြင်ဒေတာအပါဝင်ပြင်းထန်တဲ့စီရင်ချက်တွေကိုအီရန်တရားသူကြီးတွေကချမှတ်မဲ့အရေးကနေအကအကွယ်ပေးလာနိုင်လိမ့်မယ်လို့မျှော်လင့်ထားကြတာပါတရားသူကြီးတွေကအမှုအများစုကိုအများပြည်သူအသိမြင်မခံမဲ့စီရင်နေကြတာလည်းဖြစ်ပါတယ်အကျဉ်းသားတွေကိုဘယ်မှာဖမ်းဆီးထားတယ်ဘလို့အခြေအနေအောက်မှာအကျဉ်းချထားတယ်ဆိုတာတွေကိုလည်းမိသားစုအများစုကမသိရှိကြပါဘူးအသက်22နှစ်အရွယ်အမျိုးသမီးငယ်မာဆာအာမီနီကိုပြတ်ထန်းကျတဲ့အညီခေါင်းစီးစီးတာမသိတတ်တဲ့အတွက်ဘာသာရေးရဲကဖမ်းဆီးခဲ့ပြီးထိန်းသိမ်းထမ်းစေတေဆုံးသွားခဲ့ရာကဆလို့အီရန်နိုင်ငံတော်လွှားမှာဆန္ဒပြပွဲတွေဖြစ်ပွားခဲ့တာပါတရားရုံးတွေကဆန္ဒပြသူတို့ကိုတေဒန်စီရင်ခဲ့ကြပါတယ်အီရန်နိုင်ငံမှာအစ္စလာမ်ဥပဒေကိုကျင့်သုံးပြီးဘာသာရေးကောင်းဆောင်တွေကအစိုးရကိုဦးဆောင်နေကြတာပါ